အီဂျစ်နိုင်ငံမှာယာရုကနေဖယ်ရှားခံရတဲ့သမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့အစိုးရတပ်တွေကြားမှကိုင်ရိုမြို့တော်မှာပဋိပက္ခဖြစ်ပွားခဲ့ပြီးတော့တနက်နေ့ပြစ်ခတ်မှုတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အီဂျစ်နိုင်ငံတခြားနေရာတွေမှာလည်းထိတိုက်ရင်ဆိုင်မှုတွေရှိခဲ့တယ်လို့သတင်းတွေကပြောပါတယ်။သွေးထွက်တယ်လို့ပဋိပက္ခတွေမှာအသေးအပြောက်တွေရှိတယ်လို့လည်းအတိမပြုတ်နိုင်တဲ့သတင်းတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနရုံးချုပ်ရှိရာကိုချီတက်သွားကြဖို့ကြိုးစားကြတဲ့မော်စီကိုထောက်ခံသူတွေအပေါ်စစ်သားတွေကတနက်နေ့ပြစ်တာကိုတွေးကြရတယ်လို့လည်းမျက်မြင်တွေကပြောပါတယ်။သွေးတွေလူးနေတဲ့အလောင်းတွေမြေပေါ်မှာလဲနေတာတွေ့ရတယ်လို့ဆိုပါတယ်။ NASA မျိုးကရာဘီယာ L အာဒါဝီယာဘလီရှိမှမော်စီကိုထောက်ခံသူထောင်ချီစုဝေးခဲ့ကြပြီးတော့ drum တွေတီးပြီးတော့စစ်တပ်ကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။မော်စီကိုအသက်ပေးပြီးထောက်ခံသွားမယ်လို့လည်းသူတို့ကသစ္စာပြုကြပါတယ်။လူလူဆန္ဒပြပွဲတွေဖြစ်ပြီးရပိုင်းကြမှာစစ်တပ်ကနေပြီးတော့သမရမော်စီကိုဗုဒ္ဓဟူးနေ့တုန်းကယာရုကဖယ်ရှားခဲ့ပြီးတဲ့နောက်မှာယာယီသမရအဖြစ်နဲ့တရားသူကြီးချုပ်အက်ဒလီမန်ဆောကိုကြာသရီးနေ့တုန်းကကြမ်းကျင်ခဲ့ပါတယ်။အခုလိုလုပ်တဲ့အပေါ်မှာမွတ်စလင်ဘရာသာဟုတ်အဖွဲ့ကလက်မခံဘဲစစ်တပ်ကဒါဟာတရားမဝင်အာဏာသိမ်းတာပဲလို့ပြောပါတယ်။သမရမော်စီကိုစစ်တပ်ကဖယ်ရှားတဲ့အတွက်လည်း AU Africa သမဂ္ဂကအီဂျစ်ကိုယာယီထုတ်ပယ်လိုက်ပါတယ်။အီသီယိုးပီးယားနိုင်ငံမှာဒီ AU ငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီဆွေးနွေးပွဲမှာအခုလိုဆုံးဖြတ်ခဲ့ကြတာပါ။ဒီမိုကရေစီနည်းလမ်းကျရွေးချယ်ခံထားရတဲ့အီဂျစ်သမဂ္ဂကိုဖယ်ရှားတဲ့အတွက်အခုလိုတုံ့ပြန်တာဖြစ်တယ်လို့ Africa သမဂ္ဂရဲ့ Twitter လူမှုကွန်ရက်ပေါ်မှာဖော်ပြပါတယ်။ဖွဲ့စည်းပုံဥပဒေနဲ့အညီအီဂျစ်နိုင်ငံပြန်လည်ဖြစ်အောင်ဆောင်ရွက်ရေးအတွက်လည်းအဖွဲ့ဝင်54နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂကကိုယ်စားလှယ်တစ်ဖွဲ့အီဂျစ်ကိုဆေးလွှတ်မယ်လို့ပြောပါရရှင်။